တွန်လိုင်းတပ်ဖွဲ့တွေတင်ပိုက်ပြီးပြည်သူ့အုပ်ချုပ်ရေးစနစ်ဖော်ဆောင်လည်ပတ်နေတဲ့ကောလင်းမြို့ကိုဇန်နဝါရီလ2ရက်ဒီကနေ့မနက်ပိုင်းမှာဝန်တိုအမြောက်တပ်ကနေပြစ်လိုက်တဲ့လက်နက်ကြီးကြီးဈေးတဲ့ကိုကြားခဲ့တာမှာအနည်းဆုံးဒေသခံ6ဦးသေဆုံးခဲ့တယ်လို့ကောလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်သေဆုံးသူတွေဟာအမျိုးသား2ဦးနဲ့အမျိုးသမီး5ဦးဖြစ်တယ်လို့လည်းကောလင်းပြည်သူ့ကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်အခုလိုလက်နက်ကြီးနဲ့ပြစ်ကတ်ခံရတဲ့အတွက်10ဦးသေဆုံးပြီး15ဦးတည်းမနေထိခိုက်ဒဏ်ရာရခဲ့တယ်လို့ကြားသိရကြောင်းကောလင်းဒေသခံတဦးကလည်း VOA ကိုအခုလိုပြောပြပါဗျာ
။ရှစ်ခွဲလောက်ကဖြစ်တာရှင်ရှစ်ခွဲလောက်ကခင်ကတော့ဝင်းတိုကနေပဲတန်းတန်းပြစ်နေတာကောလင်းကလေ။တော်တော်ဆိုးတယ်တော်တော်အိမ်နေပေါ်ကြာရင်လည်းတော်တော်ဆိုးတယ်ဒီနေ့ကဈေးတဲ့တွေကြာတာ10ဦးဆုံးနေတယ်ဆရာရကတော့15ဦးလောက်တော့ကြာတယ
်။လက်နေကြီး6ချက်ပြစ်ခတ်ခဲ့တာဖြစ်ပြီးဈေးစီကားနေချိန်ကြာရောက်ပောက်ကွဲတာဖြစ်တဲ့အတွက်အခုလိုသေဆုံးဒဏ်ရာရတာတွေများပြီးတရားရသူတွေရဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်တယ်လို့ဒေသခံတွေကပြောပါတယ်။ကောလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့အမျိုးသား2ဦးသေဆုံးပြီးအမျိုးသမီး5ဦးသေဆုံးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဝန်သူမျိုးအမြောက်တပ်ကနေကောလင်းမျိုးကိုမကြာခဏပြစ်ခတ်နေတာဖြစ်ပြီး2023ခုနှစ်ဒီဇင်ဘာလ28ရက်နေ့ကလည်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့အသက်မပြည့်သေးတဲ့ကလေးငယ်2ဦးအပါအဝင်အမျိုးသား2ဦးသေဆုံးခဲ့ပြီးတပ်တော်တရားကျော်ရှိတဲ့ဆရာတော်တစ်ပါးအပြင်2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စကိုင်းတိုင်းတဲကထီးချမ်းမြို့ဘက်မှာဆိုရင်လဲစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဆက်ရှိနေပြီးစစ်တပ်ဘက်ကအရတားတွေနေထိုင်တဲ့နေရာတွေကိုလေကြောင်းကနေဘုံကျဲတက်ခိုက်ခဲ့လို့ကံပေါက်ကြီးရွာကအသက်မပြည့်သေးတဲ့ကလေးငယ်တဦးသေဆုံးခဲ့ရပါသေးတယ်တိုက်ပွဲဖြစ်တာမရှိဘဲကာကွယ်ရေးတပ်ဖွဲ့တွေရှိနေတဲ့နေရာတွေကိုတိုက်ခိုက်ချိန်မှာအရတားတွေနေအိမ်ပေါ်ကျရောက်ပြီးသေဆုံးတာလို့ထီးချမ်းမြို့ကတဦးကအခုလိုပြောပြပါတယ်
ကိုကြီးရရှိရဆိုတဲ့နေရာကြီးမှန်ပြီးတာမှပြရတယ်ဘယ်လိုကြီးရအောင်နာကျဲနေတာတရင်အမပြရပါတယ်အဲဒါနဲ့သူတို့ပြီးနေရတာဘောင်းရှိတဲ့နေရာတစ်ခုတော့ကြာပါဘူးဒီစီဗီအေဂျင့်ကိုပြန်ကြာတာခုနကတရားလေးတယောက်ပြရတယ်အဲ့ဒီနေရာကတိုက်ပွဲဖြစ်တဲ့နေရာနေရာတကယ်တော့အဝေးကြီးပါပဲတကယ်တော့နေရင်လိုဖြစ်နေရတယ်အယောင်နဲ့လိန်ရတယ်နေရင်လိုပဲနာကျဲနေပေါ့ဖြစ်နေရတာမြေတွေမှာပဲတကယ်ဖြစ်
တာကဝေးတပ်ဖွဲ့တွေဟာထီးကျမြို့ပေါ်ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုတိုက်ခိုက်နေတာဖြစ်ပြီးစစ်တပ်ဘက်ကလည်းလေကြောင်းကနေပြန်လဲတိုက်ခိုက်နေတာပါအခုလိုစစ်တပ်ရဲ့လေကြောင်းကပစ်ခတ်မှုတွေကြောင့်2023ခုနှစ်ထဲမှာတင်အရသား30ဦးတက်မနေတေဆုံးခဲ့ရတယ်လို့စည်ရင်းကောက်ယူထားသူတွေကပြောပါတယ်ခင်ဗျာ